အင်တာပေါ်လို့အင်္ဂလိပ်လိုသိကြတဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့ညီလာခံကိုစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုတယောက်ခွင့်မပြုဘူးမြန်မာနဲ့နိုင်ငံတကာရဲဘက်အဖွဲ့စည်းပေါင်း159ဘက်ကတောင်းဆိုလိုက်ကြပါတယ်အင်တာပေါ်အဖွဲ့ဥက္ကဋ္ဌကင်းချောင်းယန်ထရီဒီယမှုချုပ်ဂျာဂန်စတော့နဲ့အလုံးမှုဆောင်အဖွဲ့စည်းကိုပေးပို့ရတဲ့စာထဲမှာအခုလိုတောင်းဆိုလိုက်ကြတာပါအင်တာပေါ်ရဲ့အနာဂတ်အမျှော်မြင်ကကဘာသူကဘာသားတွေရဲ့လုံခြုံရေးကိုပံ့ပိုးပြီးစစ်ကြတဲ့ကဘာဖြစ်အောင်ရဲတပ်ဖွဲ့ကိုချိတ်ဆက်အလုပ်လုပ်ရေးဖြစ်တာကြောင့်စစ်ကောင်စီရဲ့လုံရက်တွေဟာအင်တာပေါ်ရဲ့အနာဂတ်အမြင်နဲ့ဖိနှိပ်ဆက်ကျင်ဖြစ်နေတာကိုအရက်ဖက်အဖွဲ့ကြီးတွေကထောက်ပြလိုက်ရပါတယ်89ကြိမ်မြောက်ထွေထွေညီလာခံကိုပြည်ထောင်စုဒုတိယဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းနိုင်ဦးဆောင်တက်ရောက်မှာဖြစ်တယ်လို့စာမှာဖော်ပြထားပါတယ်နိုင်ငံတကာအသိုက်အဝန်းကစစ်ကောင်စီကိုအတိအမှတ်ပြုဖို့ညွှန်ဆိုထားကြပြီးကုလသမဂ္ဂထွေထွေညီလာခံ COP26 ကုလသမဂ္ဂရာဒီယူတို့ညီလာခံအာဆီယံထိပ်သီးအစည်းအဝေးကြီးခုကျင်းပနေတဲ့အာဆီယံတရုတ်ထိပ်သီးအစည်းအဝေးတွေမှာစစ်ကောင်စီကိုတက်ခွင့်မပေးခဲ့ကြပါဘူး။ဒါပြင်ပြည်သူလူထုပေါ်ကြားချုပ်ရက်ဆက်စွာဖိနှိပ်တိုက်ခိုက်ခဲ့တိုက်ခိုက်နေတာကလူသားမျိုးနဲ့တရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုပြောင်းနိုင်တယ်လို့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMN ကလည်းပြောဆိုထားတာကိုအရက်ပဲအဖွဲ့ကြီးတွေကထောက်ပြလိုက်ပါတယ်။ဖိနှိပ်မှုမူဝါဒနဲ့ရတဖွဲ့ကကျူးလွန်ခဲ့တဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုအတွက်ဒုတိယဗိုလ်ချုပ်ကြီးတားလိုက်ကတိုင်းတာဝန်ရှိတဲ့ပြည်ဥရောပသမဂ္ဂရဲ့ပိတ်ဆို့အရေးယူတဲ့ရှင်းတဲ့မှာလဲသူ့နာမည်ထည့်ထားတာကိုဆက်မှဖော်ပြထားပါတယ်